မေရိကန်ပြည်ထောင်စုတောင်ပိုင်းမှာပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဟာဗေးတိုက်ခိုက်မှုကြောင့်ရေဘေးဒုက္ခကြုံတွေ့နေရတဲ့တက်ဆက်ပြည်နယ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရိုတို့မြေတုံးကတောရောက်ကြီးကြီးခဲ့ကြပါတယ်။အဲ့ဒီဒေသမှာမိုးတွေကအပြင်းထန်ဆက်ပြီးတော့ရွာနေတော့မှာပဲ။ကုညီကယ်ဆယ်လူသားတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအလွန်ကုန်ယူတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။တက်ဆက်ပြည်နယ်ရဲ့အလံကိုသမ္မတထရမ့်ကဝေယမ်းရင်းတက်ဆက်ဒေသခံတွေကိုပြောခဲ့တာကသမိုင်းတင်လောက်အောင်ပြင်းထန်ကြီးမားတဲ့ဟာရီကိန်းမုန်တိုင်းဟာတက်ဆက်ပြည်နယ်မှာဖြစ်ပွားခဲ့တယ်။တက်ဆက်ပြည်နယ်ကတော့ဘာမဆိုအန်တုနိုင်တဲ့ဒေသပဲလို့ဆိုပါတယ်။တက်ဆက်တောင်ပိုင်းမှာမိုးရင်လက်မှတ်က50လောက်ထိရှိခဲ့ပြီးအရင်ကမကြုံမှုခဲ့တဲ့အခြေအနေမျိုးဆက်ရောက်နေတာပါ။တက်ဆက်ပြည်နယ်ကရှူစတန်မြို့ဟာအမေရိကန်ပြည်ထောင်စုမှာစုထမြောက်ကြီးမားဆုံးမြို့ဖြစ်ပြီးတော့တောက်ကြံနေညပိုင်းကစတင်တက်ခတ်ခဲ့တဲ့မုန်တိုင်းတံကိုအကြီးအကျယ်ခံနေခဲ့ရတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီဒေသမှာရေဘေးတန်တဲ့လူပေါင်း 3,500 ကျော်ကိုရွှေ့ပြောင်းပေးထားရပါတယ်။ဒီဒေသမှာမုန်တိုင်းပြီးလို့ပင်လယ်ထူထောင်ရေးလုပ်တွေလုပ်တဲ့အခါမှာအမေရိကန်နိုင်ငံအတွက်အကုန်ကျအများဆုံးကြိုးပမ်းမှုတွေကတစ်ခုဖြစ်လာလိမ့်မယ်လို့လဲသမ္မတထရမ့်ကပြောပါတယ်။ Texas ပြည်နယ်နဲ့ကပ်ရဲ့ Louisiana ပြည်နယ်မှာလည်းမုန်တိုင်းနဲ့ရေဘေးတန်ကိုအပြင်းထန်ကြုံတွေ့ခံစားနေကြရပါတယ်။